ို့အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆောင်ကောဆန်အခုတစ်ခါမြန်မာစစ်ကောင်စီကောင်းဆောင်ကိုတွေးခဲ့တာကအရင်တစ်ခေါက်နဲ့မတူပဲတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်အဓိကသတင်းစကားပါချင်ပုံရတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒါမဲ့သတင်းပတ်တရုတ်နိုင်ငံဦးဆောင်ကျင်းပမဲ့ဒီထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်းဆောင်မတက်ဖို့အာဆီယံနိုင်ငံတချို့ကလိုလားတာကိုတရုတ်နိုင်ငံအထူးကိုယ်စားလှယ်ကအားနာစွာနဲ့အတိပေးခဲ့ပုံရတယ်လို့တရုတ်မြန်မာအာဆီယံအကြီးကျွမ်းကျင်သူတွေကခန့်မှန်းပါတယ်။မြန်မာအချက်အကျိုးကိုဒေတာရင်းနိုင်ငံတွေအနေနဲ့ဘယ်လိုနည်းလမ်းရှာဖြေရှင်းကြပါမလဲ။ထိုင်းဝန်ကြီးချုပ်အကြံပေးပါနီတန်ဝတ္တနာယာကွန်းနဲ့အမေရိကန်အခြေစိုက်ဆင်စတန်တက်စင်တာကတရုတ်ဌာနညွှန်ကြားရေးမှူးယွန်းချန်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါရဲ့ရှင်
။ဒီပတ်တရုတ်အထူးကိုယ်စားလှယ်ခရီးကဩဂတ်လတုန်းကခရီးစဉ်နဲ့အဓိကကွာပုံကိုဝါရှင်တန်အခြေစိုက်ဆင်စတန်စင်တာရှေ့အာရှဆိုင်ရာပူးတွဲညွှန်ကြားရေးမှူးလည်းဖြစ်တဲ့ယွန်းချန်ကအခုလိုစတင်ပြပါမယ
်။ Time the primary message was it
ဒီတစ်ခေါက်တရုတ်ရဲ့အဓိကပေးတင်တဲ့သတင်းတကားကတော့အရင်တစ်ခေါက်ကနေအရန်ကိုကွာပါတယ်ပြီးခဲ့တဲ့ခီးစဉ်လုံးကသက်ဆိုင်ရာအဖွဲ့တွေနိုင်ငံရေးပါတီတွေအကြားဆွေးနွေးညှိနှိုင်းပြီးတော့အပေးယူလုပ်ဖို့အနေအထားရှိလားဆိုတာကိုတွားပြီးဆွေးနွေးတိခေါက်ကြည့်တာပါဒီတိခေါက်ခီးစဉ်ကတော့အာဆီယံကပြန်ကြွလိုက်တဲ့သတင်းစကားတွေကိုတွားပါဖို့ဖြစ်ပုံရပါတယ်ဒီစကားကတော့တရုတ်အတွက်မပြောစီနေမယ်လို့အခုတရုတ်ကအာဆီယံထိပ်သီးဆွေးနွေးမှာမြန်မာစစ်ကောင်းဆောင်ကိုပေးမတက်ဖို့အာဆီယံဘက်ကဆုံးဖြတ်ထားတာကိုတရုတ်ဘက်ကလိုက်လို့ပေးရမယ်သဘောတက်ရောက်တဲ့သတင်းစကားမျိုးဖြစ်နေပါတယ
်။အဲဒီတော့ဘာကြောင့်တရုတ်ဘက်ကအခုလိုမပြောချင်ခဲ့ရတာပါလဲလို့မေးရမှာတရုတ်ကောင်းဆောင်တွေနဲ့လည်းနှိစက်တဲ့ယွန်ဆန်က
This year Myanmar was supposed to be
ဒီနေ့မှာစစ်အာဏာသိမ်းတာမဖြစ်ခဲ့ဘူးဆိုရင်မြန်မာအစိုးရအနေနဲ့တရုတ်နဲ့အာဆီယံအကြားဆက်ဆံရေးနဲ့တခြားကိစ္စရပ်တွေကိုစီနိုင်ရေးအကုန်လုံးမှာအထူးအဓိကကြတဲ့အခမ်းအနားကနေလည်းလုပ်ဆောင်ပေးဖို့တရုတ်နဲ့အာဆီယံအကြားပေါင်းစပ်ညီနိုင်ရေးကိုတာဝန်ယူခဲ့ရတာပါ။ဒီအခမ်းအနားကိုမလုပ်နိုင်လို့အရှင်အခုလာမဲ့ထိပ်သီးပွဲမှာမတက်ရဖို့များနေပါလေအဓိကဖိအားကတော့အာဆီယံ၄နိုင်ငံဖြစ်ပါတယ်ဒီထဲမှာတရုတ်ထူးတဲ့မြန်မာနိုင်ငံကိုမလာခင်တရုတ်ဆွေးနွေးခဲ့တဲ့ဘရူနိုင်းနဲ့စင်ကာပူနိုင်ငံလည်းပါဝင်နေလေ
နောက်ဖိအားပေးတဲ့၂နိုင်ငံကတော့အင်ဒိုနီးရှားနဲ့မလေးရှားတို့ပါလို့သတ္တမန်ဆိုင်ဝင်းကပြောနေချိန်မှာထိုင်းဝန်ကြီးချုပ်ကရယုတ်ဆောင်ဝန်ဆိုင်ရဲ့လုံခြုံရေးကြံပေးကော်မတီဥက္ကဋ္ဌသန်နီချန်ကတော့အခုမြန်မာကိစ္စတရုတ်ဝင်ဆုံးဖြတ်ချက်ရဖို့အချိန်ရှိသေးတယ်လို့ဆိုပါတယ
် Design for China
တရုတ်အနေနဲ့အာဆီယံဖွဲ့ဝင်အားလုံးနဲ့ဆွေးနွေးပြီးနောက်ဆုံးလုံခြုံရေးပုံစံကိုလူ့ရီးကျင်ကြားထုတ်မပြောသေးပါဘူး။အခုကမြန်မာကိုဒီထိပ်ကြီးပွဲထိန်းနိုင်ရေးအာဆီယံဖွဲ့ဝင်နိုင်ငံတွေကိုကြွားစည်းုံခဲ့တဲ့အခြေအနေကိုဘောတော်တွေကြားပြောခဲ့တာဒါရှိပါသေးတယ်။ဒါကတရုတ်နဲ့အာဆီယံနှစ်ဖက်အကြားထိပ်ကြီးပွဲအတွက်ဖြစ်တာကိုအလွန်ကိုအရေးပါတယ်လို့မြင်ပါတယ်။ဒီနှစ်ပတ်စလုံးအနေနဲ့အောင်မြင်တဲ့ထိပ်ကြီးပွဲဖြစ်လာဖို့သတ်မှတ်ချက်အနေအထားတွေအရင်သဘောတူဖို့လိုပါတယ်။အတူတဲ့အာဆီယံနိုင်ငံတွေကြားကွဲပြားတဲ့ယက်တိချက်တွေရှိနေတာမို့တရုတ်နဲ့အားလုံးဝိုင်းပြီးဒီကိစ္စနှိမ့်ဖို့လိုပါတယ်။နောက်ဆုံးဘယ်လိုဖြစ်လာမလဲဆိုတာကိုစိုးပြနိုင်ဖို့ကစီတင်မှတ်မတိုင်ခင်အခြေခံနေပါသေးတယ်။
အဲဒီတော့လက်ရှိအခုလိုဖြစ်နေတာရဲ့အဓိကပြဿနာကိုမေးရမှာတရုတ်အမေရိကန်ဆက်ဆံရေးနဲ့ချွတ်တင်တဲ့ရန်ဆန်က
Currently the legitimacy of the ICC is not
လက်ရှိပြဿနာကစစ်ကောင်စီရဲ့တရားဝင်မှုကိုပြည်တွင်းမှာရောနိုင်ငံတကာမှာပါအခုမြန်မာအဖွဲ့ဝင်ဖြစ်နေတဲ့ဒီဒေသတွင်းအဖွဲ့တွေမှာလည်းလက်တွေ့အတိအမှန်မပြုတ်နိုင်ကြသေးပါဘူး။ဒါကစစ်ကောင်စီအနေနဲ့သူ့ကိုယ်သူတရားဝင်နိုင်တဲ့အာဏာရယူထားတယ်လို့ထင်မြင်ယူဆနိုင်နေတယ်လို့ဒီတရားဝင်မှုကိုနိုင်ငံတကာမှာရနိုင်ဖို့ကလက်တွေ့နိုင်ငံရေးအခြေအနေမှာမဖြစ်နိုင်ဘူးလေ။ဒီအခြေအနေမှာစစ်ကောင်စီနဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်အနေနဲ့ဘာကြောင့်ရှေ့ဆက်တိုးဖို့မဖြစ်နိုင်ဘူးဆိုတာနဲ့လူကြီးနဲ့အနေထားရောက်နိုင်မယ်မရောက်နိုင်ဘူးဆိုတာကိုပြန်စဉ်းစားနိုင်ဖို့ဖိအားပေးချက်လည်းဖြစ်လာနိုင်ပါတယ
်။ဒီကြေညာကိုဘယ်လိုဖြည့်ဆင်းစင်ပါလဲလို့ဆက်နေရမှာအရင်ထိုင်းဝန်ကြီးချုပ်ချွန်လိပိုင်ပြောခွင့်ရဖြစ်ခဲ့ပြီးလက်ရှိချူလာလောက်ကုန်းတက်တဲ့နိုင်ငံရေးစိတ်ပါပေါ်မခါလည်းဖြစ်တဲ့ဒေါက်တာပန်နီထန်က
As a good neighbor I think Thai people including myself
အင်းဒီကောင်ဖြစ်ကျွန်တော်လည်းပါတဲ့ထိုင်းပြည်သူတွေအနေနဲ့အခုအချိန်ကိုအထူးဆိုရပါတယ်မြန်မာနိုင်ငံတွေကမတူညီတဲ့အဖွဲ့တွေရောအခုဒေသတွင်းကကွဲပြားနေတဲ့အဖွဲ့တွေအားလုံးပါအားလုံးအတွက်ကောင်းတဲ့အခြေအခုပေါ်လာဖို့မျှော်လင့်ချက်နဲ့ဆက်ဆံတဲ့အဖွဲ့တွေအားလုံးဝိုင်းညှိပေးကြဖို့လိုပါတယ်ဒါမှမဟုတ်ရင်တော့အခုလာမယ့်အာဆီယံဆိုင်ရာတည်တည်ပွဲတွေအတွက်အောင်မြင်မှုတွေပိုများမှာအထူးစိုးရိမ်နေပါလေ
။ဒါပေမဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုအခုတည်တည်ပွဲကပယ်ပြီးဖိအားပေးုံနဲ့မြန်မာစစ်တနာအခြေထွက်ဖို့မတည်ကြဘူး။ရှေ့ဆက်အစ်အတွက်အာဆီယံပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ဖိုရမ်နဲ့အာဆီယံတည်တည်ပွဲအတွက်လည်းဆက်စိုးရိမ်နေရတယ်လို့ပမ္မခပန်နီဆန်ကထောက်ပြပါပါတယ်။ အဲဒီတော့မြန်မာပြည်နိုင်ငံတကာအနေနဲ့ဘယ်လိုဆက်ဖြေရှိဖို့ရှိနေတာကိုဆက်မြာမှာယုံဆန်းကလည်း
For Myanmar to evolve out of the current stalemate
မြန်မာနိုင်ငံအနေနဲ့အခုလက်ရှိအကျပ်တဲကနေရုတ်ထွက်ဖို့တကယ်တမ်းဖြစ်လာနိုင်ခြင်းမရှိဘူးလို့အားလုံးကသိထားပါတယ်နိုင်ငံတကာရဲ့အတိအမှတ်ပြုမှုရသည်ဖြစ်စေမရသည်ဖြစ်စေစိတ်အချို့ကြီးတာစီသွားနိုင်တာကိုလည်းအားလုံးကမြင်ထားပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲမျိုးသားပြန်လည်တည်မြဲရေးရရှိဖို့ငြိမ်းချမ်းစွာစီနိုင်နိုင်ဖို့စစ်ကောင်စုနဲ့ NLD အကြားဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဒေါ်အောင်ဆန်းစုကြည်အကြားအပေးအယူလုပ်နိုင်တဲ့ညောင်ညောင်လေးများပေါ်လာနေမလားလို့အများစုကဆက်လက်မျှော်လင့်ပြီးတော့စူးစမ်းနေကြတာပါ
ဒါအပြင်မြန်မာစစ်ကောင်စုအနေနဲ့လက်ရှိအခြေအနေအတိုင်းအခုပြဿနာကိုကြော်နိုင်ဖို့ခက်တာကိုသတိပြုဖို့လိုတဲ့ဒါမှမဟုတ်ရင်စစ်တပ်ကပြောတယ်လို့နိုင်ငံကိုကာကွယ်ထိန်းသိမ်းရမရောက်ပဲအရင်လိုထိကျက်ပြန်ဖြစ်စေနိုင်တယ်လို့ကြွေးကြင်သူတွေကထောက်ပြခဲ့ပါတယ်